ယူကရိန်းနိုင်ငံကနေအင်းနီဂျင်နိုင်ငံတွေတဲ့ခေလုံလာသူနှစ်သိန်းကျော်သွားပြီလို့ကုလသမဂ္ဂကပြောပါရယ်။ယူကရိန်းနိုင်ငံနဲ့ရုရှားတို့ကျူးကျော်ဝင်ရောက်နေတဲ့အတွက်ထွက်ပြေးလာသူဆက်တိုက်တိုးလာနေပြီးဒီကနေ့နောက်ပိုင်းမှာစီးရင်အစ်စ်ထုတ်ပြန်မယ်လို့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးယုံ UNHCR က Twitter ဆက်မျက်နှာမှာတင်ပြနေတဲ့ကကြေသားထားတာပါ။မနေ့စနေနေ့ကတော့ပိုလန်၊ဟန်ဂရီနဲ့ရူမေးနီးယားနိုင်ငံတွေထွက်ပြေးလာသူကတသိန်းခွဲတဲ့မနေ့ရှိတယ်လို့လည်းခန့်မှန်းထားတာပါ။ပိုလန်အစိုးရကလည်းလွန်ခဲ့တဲ့24နာရီအတွင်းသူ့နိုင်ငံတွေရောက်လာသူကတသိန်းကျော်ရှိတယ်လို့စနေနေ့မှာပြောပါရယ်။ယူကရိန်းသမ္မတကလည်းညီညာရေးအတွက်ရုရှားနဲ့တွေ့ဆုံဆွေးနွေးဖို့အသင့်ရှိတယ်လို့ဆိုပေမဲ့ကျူးကျော်နေတဲ့ရုရှားတပ်တွေကိုအခြေစိုက်ခွင့်ပေးထားတဲ့ဘီလာရုစ်နိုင်ငံမှာတော့မလုပ်နိုင်ဘူးလို့ပြောထားတာပါ။ဝါဆော၊ဘရတီဆာဗာ၊အစ္စတန်ဘူဘူဒါပတ်စ်တမမ်ဟိုပါကူမြို့တွေမှာတော့ဆွေးနွေးနိုင်တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စီကဗီဒီယိုဖိုင်နဲ့ပြောထားပါတယ်။ဒါပေမဲ့လည်းရုရှားကတော့တွေ့ဆုံဆွေးနွေးမဲ့သူ့ရဲ့ကိုယ်စားလှယ်အဖွဲ့ဘီလာရုစ်နိုင်ငံဟိုမဲမြို့ကိုရောက်နေပြီလို့တင်းနှင်းတွင်နေမှာပြောပါတယ်။ကိုယ်စားလှယ်အဖွဲ့မှာတန်တမာတွေပါဝင်ပြီးတော့ယူကရိန်းကိုယ်စားလှယ်တွေကိုစောင့်နေတယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကပြောပါတယ်။ဒီလိုကျူးကျော်ထွက်ပြေးလာသူတွေထဲမှာယူကရိန်းနိုင်ငံသူနတာလီယာအီဗယ်လီဗာကတော့သူ့ရဲ့အင်းနီချင်းကအလိုက်တဲ့ကလေးတွေလက်ကိုဆွဲပြီးဟန်ဂရီနိုင်ငံနဲ့ဝင်လာပါတယ်။အသက်18နှစ်နဲ့60ကျော်အမျိုးသားတွေတိုင်းပြည်ကာကွယ်ရေးအတွက်ပြည်ပထွက်ခွာခွင့်မရတဲ့အတွက်အီတလီနိုင်ငံကနေလာခေါ်မဲ့သူ့အမေလက်ထဲကလေးတွေကိုအဖို့အခုလိုခေါ်လာပေးတာပါ။သူကိုယ်တိုင်လည်းရဲဝန်ထမ်းနဲ့တူနာပြုလုပ်နေတဲ့တာဒမင်းရဲ့အကိုယူကရိန်းနိုင်ငံထဲမှာခြံထားရခဲ့ရတာဖြစ်ပါတယ်။